အစိုးရတပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကြားစီးရဲတင်းမာမှုတွေပြန်လည်မြင့်တက်လာနေပြီးလက်နက်ကြီးကြီးတွေလူနေရွာအနီးမှာချရောက်တာကြောင့်ကြေးရွာနှစ်ရွာကိုပြောင်းရွှေ့ဖို့ KIO ကပြောဆိုထားပါတယ်။ကုလသမဂ္ဂဘက်ကတော့စီးရဲအချိန်ပြန်လည်မြင့်တက်လာတဲ့အတွက်အစိုးရနဲ့အကြောင်းနဲ့အရက်သားတွေကိုကာကွယ်ဖို့အတွက်တောင်းဆိုထားပါတယ်။ကချင်ပြည်နယ်တွင်းကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တင်းနန်းသား23ဦးသေဆုံးခဲ့ရတဲ့ဘိုလုံးတင်းနန်းကြောင့်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားမှပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းပြစ်ခတ်တိုက်ခိုက်မှုမှာမုံမောင်းမြို့နယ်မိုင်ကြာရန်အနီးအင်ခေါင်းပါဒုက္ခသည်စခန်းအနီးရှိရွာနေရွာအနားမှာလက်နက်ကြီးကြီးကျရောက်ခဲ့တာကြောင့်ပြောင်းရွှေ့ဖို့ပြောဆိုထားကြောင်း KIO ရဲ့ဒုက္ခသည်ရေးရာကော်မတီတာဝန်ခံဦးတွဲပိစာကပြောပါတယ်။
ဆက်နေရရတဲ့လာနာယီအမနဲ့လေးစီကမာဒီအင်ချေတုံးစေပရုံချင်းချိကပုံတပေါင်းယွာလေမာလက်နဲ့ကြီးချေစံတလုံးနောက်ယွာဘဲမှာပေါ့ယွာဘဲမှာစလုံးကျတော့နောက်မနဲ့သွားကြည့်တော့ဒီယွာဘဲမှာကျတဲ့ဟာကိုဟောနွားတကောင်ချိတော့တယ်ဆုံးတော့တယ်လူတော့ဘာမှအမပြူဒါမဲ့တလူယွာမှာကျလာတယ်ဆိုတော့အကျိုးရင်ရတာပေါ့အမိုက်ချူယွာဆိုတော့ဒီအောက်မှာဖြစ်တယ်အဲဒါကြောင့်ဒီယွာတွေကပြောင်းမအလုံးစုံမရှိနိုင်တယ်လို့ပြောလို့ပြောထားပါတယ်
ပြောင်းရွှေ့ဖို့ကတော့အတင်းအကျပ်စီခိုင်းတာမဟုတ်ဘဲလောလောဆယ်မှာအခြေအနေကိုပြန်လည်သုံးသပ်နေစေဖြစ်တယ်လို့လည်းပြောပါတယ်ဒီလ23ရက်နေ့ကလည်း KIO ဌာနချုပ်လိုင်စာအနီးကိုလက်နက်ကြီးကြီးနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့ဦးတွဲပီစာကပြောပါတယ်
လိုင်းစာဘက်မှာဆိုတော့23ရက်မနေ့ပေါ့၄နာရီကျော်၄နာရီအဲ15မိနစ်မနေ့နေစမှာဟောနေရာကပေါ့လေနေနေကြတယ်လက်နေကြီးနေတော့ဟောလူနေတဲ့ယွာနေမှာကျတာအဲမသိပါဘူးနေနေတော့မှာတဲ့အဲဖြစ်ဖြစ်ဆိုတော့ကျွန်တော်ဒီအဲကြည့်ရတဲ့ဘာမှတော့ပြန်ပြန်ရှိရောဒါမှဆိုတော့သူရင်းရတာပေါ့ဒီပတ်ဝန်းကျင်မှာကျလာလို့ဆိုတော့
ဒီပစ်ခတ်မှုဟာလူဦးရေ 8,000 လောက်နေထိုင်တဲ့ဂျေရန်ဒုက္ခသည်စခန်းတရှိယာဒေတာဘက်မှာကြောက်တာဖြစ်ကြောင်းသတင်းထွက်ပေါ်နေပေမဲ့တခြားအတီးပြုတ်ချက်တော့မရသေးပါဘူးဒီလိုပစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းထုတ်ပြန်ရမှာ22ရက်နေ့ကမုံမောက်မြို့နယ်နဲ့23ရက်နေ့ကဒေါ်ဖုံးရံမြို့နယ်ခွဲအတွင်းနယ်မြေလုံခြုံရေးဆောင်ရွက်နေတဲ့တမရော့စခန်းတွေကို KIA ကလက်နက်ကြီးနဲ့လိုင်းအောင်နှောက်ယှက်ပစ်ခတ်တာကြောင့်ပြန်လည်ပစ်ခတ်တာဖြစ်ကြောင်းဖော်ပြပါတယ်အခုလိုကချင်ပြည်နယ်အတွင်းပြစ်ခတ်တိုက်ခိုက်တာတွေရှိနေပြီးစီးရေးအရှိန်ပြန်လည်မြင့်တက်လာနေတဲ့အပေါ်စိုးရိမ်မကင်းဖြစ်ရကြောင်းကုလသမဂ္ဂကတင်းနလာနေကသတင်းထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲနှစ်ဖက်တပ်တွေကိုအရက်သားတွေရဲ့လုံခြုံရေးကိုကာကွယ်ဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအခွင့်အရေးတွေကိုလေးစားလိုက်နာဖို့ကိုလည်းတောင်းဆိုထားပါတယ်။ကချင်ပြည်နယ်အတွင်းပြစ်ခတ်တိုက်ခိုက်တာတွေရှိနေတာကြောင့်ကုလသမဂ္ဂကလိုင်စာဒေတာမှာရှိတဲ့ဒုက္ခသည်စခန်းတွေကိုပေးပို့မဲ့ရိတ်ခါနဲ့ထောက်ပံ့ရေးပစ္စည်းတွေဟာကြံ့ကြဝယ်ရှိနေပါတယ်။ကုလသမဂ္ဂအကူအညီရေးအဖွဲ့အစည်းတွေဟာကယ်ဆယ်ရေးပစ္စည်းတွေကိုဒီဇင်ဘာလ3ရက်နေ့မှာပို့ဆောင်ဖို့ပြင်ဆင်ထားတာလည်းဖြစ်ပါတယ်။ KIA နဲ့အစိုးရတပ်အကြားတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့စစ်ပွဲကာလ3နှစ်ကျော်အတွင်းမှာဒေတာခံပြည်သူ3000ကျော်ဟာကချင်ပြည်နယ်ကမြို့ကြီးတွေနဲ့တရုတ်မြန်မာနယ်စပ်က KIA ထင်းချုံရဒေသရှိဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတာလည်းဖြစ်ပါတယ်။